ကမ္ဘာမှာဝင်ငွေအလဲအလတ်နဲ့ဝင်ငွေနိုင်ငံနိုင်ငံတွေကိုငွေကြေးဆွဲပြောင်းပေးပို့ရာတွေက2018ခုနှစ်ထဲမှာအလင်းအမြန်တိုးမြင့်လာတယ်လို့ကမ္ဘာပံကနောက်ဆုံးထုတ်ပြန်တဲ့ရွှေ့ပြောင်းနေတိုင်းမှုနဲ့ဖွံ့ဖြိုးမှုအစိုးရကမှဖော်ပြထားပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေကိုငွေတွေတရားဝင်လွှဲပြောင်းပေးပို့တဲ့နှုန်းဟာ10.8%တိုးမြင့်ပြီးတော့စုစုပေါင်းDollar 528တန်းအထိရှိသွားမယ်လို့ကမ္ဘာပံကဒီကနေ့ထုတ်ပြန်ချက်မှာခန့်မှန်းဖော်ပြထားပါတယ်ကမ္ဘာတဝန်းလုံးအတိုင်းတာနဲ့ဆိုရင်တော့10.3%ညခိုင်နှုန်းပိုများသွားပြီးDollar 689 billion အထိဖြစ်သွားမယ်လို့လည်းခန့်မှန်းထားပါတယ်။ဒီလိုငွေလွှဲခံရတဲ့နိုင်ငံတွေထဲမှာအိန္ဒိယကိုငွေပို့ကြတာကတော့အများဆုံးဖြစ်နေကြပါ။ဒီနှစ်မှာအိန္ဒိယကိုငွေပို့ကြတာ3,800ရှိပြီးသူ့နောက်မှာတော့တရုတ်၊မက္ကဆီကို၊ဖိလစ်ပိုင်နဲ့အီဂျစ်နိုင်ငံတို့ကအသီးသီးရှိနေပါတယ်။ငွေလွှဲခါကလည်းဈေးကြည့်ပြီးတော့$100လွှဲမယ်ဆိုရင် 6.9 ညခိုင်နှုန်းပေးရပါတယ်။ဈေးကွက်ကိုလွတ်လွတ်လပ်ဖွင့်ပေးရတဲ့အဖိုးခတက်တာတဲ့ဤပညာတွေပို့အသုံးပြုလာနိုင်ရင်တော့စီးရတဲ့နိုင်ငံတွေဒီလိုငွေကြေးအလွယ်အကျောင်းအတွက်အကုန်အကျများနေတာတွေတက်တာနိုင်တယ်ဆိုပြီးကုလသမဂ္ဂနဲ့ကမ္ဘာပံလက်တွဲဆောင်နေတဲ့2030 Development Agenda အဖွဲ့ကပြောပါတယ်